ဟမတ်စ်အဖွဲ့နိုင်ငံရေးခေါင်းဆောင်ပြီးခဲ့တဲ့လအတွင်းလှုပ်ကြံတပ်ဖြတ်ခံရမှုအတွက်အီရန်အနေနဲ့အသေးချာတွက်ချက်ပြီးမဖြစ်မနေလက်စားချေသွားမယ်လို့အီတလီနိုင်ငံသားရေးဝန်ကြီးကိုအီရန်နိုင်ငံသားရေးဝန်ကြီးအဘတ်စ်အာရာခီကပြောပါတယ်။အီရန်အနေနဲ့ဒေသတွင်းတင်းမာမှုတွေတိုးမြင့်လာအောင်လှုပ်ဆောင်ဖို့မလိုလားပေမဲ့ကြောက်ရွံ့မှုတော့မရှိဘူးလို့အီတလီနိုင်ငံသားရေးဝန်ကြီးအန်တိုနီယိုတဟာနီနဲ့တယ်လီဖုန်းကတဆင့်ဆက်သွယ်ပြောကြားစဉ်ဝန်ကြီးအာရာခီကပြောကြားခဲ့တဲ့အကြောင်းဒီကနေ့ဩဂုတ်လ26ရက်နေ့မှာအီရန်နိုင်ငံသားဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဟာမတ်စ်ကောင်းဆောင်အစ္စမေဟာနီယေတပ်ဖြတ်ခံရတာဟာအစ္စရေးရဲ့လက်ချက်လို့အီရန်ကဆွဆွဲထားပေမဲ့အစ္စရေးကတော့ဒီကိစ္စမှာသူတို့ပါဝင်ပတ်သက်ခြင်းရှိမရှိဆိုတာတိတိလင်းလင်းထုတ်ဖော်ပြောဆိုထားခြင်းမရှိပါဘူး။ဟာမတ်စ်ကောင်းဆောင်အဲ့ဒီလိုတပ်ဖြတ်ခံရတဲ့ဖြစ်ရကြောင့်ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းဖြစ်နေတဲ့စစ်ပွဲအပြင်အီရန်ကကြောရနောက်ခံပေးထားတဲ့လေဗနွန်အခြေစိုက်ဟက်ဇ်ဘိုလာအဖွဲ့နဲ့နေစပ်ဖြတ်ကျော်ပြီးနေ့စဉ်အပြန်အလှန်ပစ်ခတ်မှုတွေကနေဒေသတွင်းပြည်ပခအဖြစ်စစ်ပွဲတွေပုံမူကျပြန့်လာမှာကိုအများစုကစိုးရိမ်နေကြပါတယ်ခင်ဗျာ